အင်္ဂလန်နိုင်ငံအခြေစိုက် Global Witness အဖွဲ့ဟာမြန်မာပြည်မျိုးပြားကကြောက်စိတ်နဲ့ပတ်သက်တဲ့အစီရင်ခံစာထုတ်ပြန်နိုင်ဖို့အချိန်တစ်နှစ်ကျော်ယူခဲ့ရပြီးအဲ့ဒီထုတ်ပြန်ချက်နဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲကိုရန်ကုန်မြို့ကမြန်မာဒိဋ္ဌပြခန်းမှာပြုလုပ်ခဲ့ပါတယ်။မြန်မာနိုင်ငံမှာပြည်ခဲ့တဲ့2014ခုနှစ်အတွင်းကြောက်စိတ်ထုတ်လို့ရောင်းချမှုကရရှိတဲ့တန်ဖိုးငွေဟာအမေရိကန်ဒေါ်လာ31ဘီလီယံအထိရှိတယ်လို့ခန့်မှန်းထားပြီးအဲ့ဒီပမာဏကတနိုင်ငံလုံးတရားဝင်ကုန်ထုတ်လုပ်မှုတန်ဖိုး GDP ရဲ့48ရာခိုင်နှုန်းနဲ့အစိုးရအသုံးပြုတဲ့ကျန်းမာရေးဇယက်ရဲ့46ဆရှိတယ်လို့ Global Witness အဖွဲ့ကပြောပါတယ်။ကြောက်စင်းထုတ်လုပ်မှုလုပ်ငန်းကိုအငိမ့်စားဗိုလ်ချုပ်မူကြီးဟောင်းဦးတန်းရွှေမိသားစုပိုင်းကုမ္ပဏီတွေတက်မတော်ပိုင်းမြမစီးပွားရေးဥပိုင်လီမိတက်နဲ့ Crony ကုမ္ပဏီတွေကအဓိကကြိုးကန်ထိန်းချုပ်ထားတယ်လို့ Global Witness အဖွဲ့ကပြောပါတယ်။အချင်းပြင်းတွေကကြောက်စင်းထုတ်လုပ်မှုကိုထိန်းချုပ်ထားတဲ့အဖွဲ့အစည်းအမျိုးအစား၄မျိုးရှိပြီးအဲ့ဒါတွေကတော့အစိုးရစီကတရားဝင်လိုင်စင်ရထားတဲ့ကုမ္ပဏီကြီးတွေတက်မတော်ပိုင်းမြမစီးပွားရေးဥပိုင်လီမိတက် True Asia World Cambodia စတဲ့ကုမ္ပဏီတွေနဲ့ပြက်ခတ်ရဆဲထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကုမ္ပဏီတွေဖြစ်တယ်လို့ Global Witness အဖွဲ့ကအာရှဒါရိုက်တာ Mike Davis ကပြောပါတယ
် So that's three times we've got the military USDP families army companies the cronies the fourth is ceasefire groups
ဆိုတော့ခါမှာကျွန်တော်ပြောခဲ့တဲ့အတိုင်းပဲပထမကုမ္ပဏီအမျိုးအစားကတော့အစိုးရနဲ့ပတ်သက်တဲ့ဟာနောက်ဒီကတော့စစ်တပ်နဲ့စစ်တပ်ပိုင်းကုမ္ပဏီတွေရဲ့တတိယအမျိုးအစားတော့ cronies တွေဖြစ်တယ်လို့နောက်ဆုံးအမျိုးအစားကုမ္ပဏီလုပ်ငန်းတစ်ခုကတော့ကျွန်တော်တို့အနေနဲ့ဒီအပြစ်ခတ်ရစေးရေးအဖွဲ့အစည်းတွေနဲ့ပတ်သက်ဆက်နွယ်နေတဲ့ကုမ္ပဏီတွေဖြစ်ပါတယ်အထူးသဖြင့်တော့ကျွန်တော်တို့ဝါပြည်သူစည်ညီရဲ့တပ်မတော်နဲ့ပတ်သက်ဆက်ဆက်နေတဲ့ကုမ္ပဏီတွေဖြစ်ပါတယ
် Global Witness အဖွဲ့ဟာကမ္ဘာနိုင်ငံအသီးသီးကတဘာဝတရားစာသားဆိုင်ရာစီမံခန့်ခွဲမှုနဲ့ပတ်သက်ပြီးသုတေသနပြုလေ့လာသုံးသပ်နေတဲ့အဖွဲ့ဖြစ်ပါတယ်ဒီအစည်းအဝေးကရရှိဖို့အတွက်မြမစီးပွားရေးဥပိုင်လီမိတက်အပါအဝင်ထူးကုမ္ပဏီကမ္ဘောဇာကုမ္ပဏီတို့အပြင်လူပေါင်း400ကျော်ကိုစုံစမ်းမေးမြန်းခဲ့တယ်လို့သိရပါဗျ။ကြောက်စင်းထုတ်လို့ရောင်းချမှုကရရှိတဲ့နိုင်ငံတော်ဗန္ဓာငွေတွေဟာတခြားတယံဇာတအရင်းမြစ်တွေစီကရတဲ့ဝင်ငွေထက်အစပေါင်းများစွာရှိနေပြီမဲ့။အဲ့ဒီငွေတွေဘယ်ရောက်သွားလဲ။ဘယ်နေရာတွေမှာအသုံးပြုနေလဲဆိုတာကတော့နိုင်ငံတော်လျှို့ဝှက်ချက်ကြီးတစ်ခုလို့ဖြစ်နေတယ်လို့ Global Witness အဖွဲ့ကဂျူမန်ကူပါကပြောပါဗျ။
This is of course only an estimate and we want more information to come out so that clearer numbers can be given. But what we are finding is that the value of this industry is really massive.
ဒီကိန်းဂဏန်း30ဘီလီယံဆိုတဲ့အချက်လက်ကတို့ရဲ့ခမန်းတွက်ချက်မှုတာဖြစ်ပါတယ်။တကယ်အသေးအတိအကျတန်ဖိုးတွေကိုတွက်ချက်ဖို့ဆိုရင်တို့ကိန်းဂဏန်းအချက်လက်တွေအများကြီးလိုနေပါသေးတယ်။ဒါပေမဲ့ဒီတို့ရဲ့ဒီတို့အဓိကခမန်းတွက်ချက်မှုအရာကျွန်တော်တို့ဒီကျောက်စိန်ကန္တာကကျွန်တော်တို့ရရှိတဲ့တို့ဘာနာငွေကတခြားတယံဇာတအရင်းမြစ်တွေစီကကျွန်တော်တို့ရတဲ့ဘာနာငွေထက်အများကြီးများနေတယ်ဆိုတာကိုတို့တွေ့ရပါတယ
်။အချင်းပြင်းနယ်ဖားကန့်ဒေတာမှာအငိမ့်သားဗိုလ်ချုပ်မူကြီးအောင်ဦးသက်ရွှေမိသားစုပိုင်းချိုင်းအင်တာနေရှင်နယ်ကုမ္ပဏီနဲ့မြန်မာနိုင်ငံကုမ္ပဏီတို့တီထောင်ထားသလိုမွေးမြူရေးနဲ့ရေလုံငန်းဝန်ကြီးဟောင်းဦးအောင်မြင့်နဲ့ပြည်အောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအထွေထွေအတွင်းမှုဟောင်းဦးမမောင်အောင်တို့ကလည်းကျောက်စိန်ကုမ္ပဏီတွေဖွင့်လှစ်ထားတယ်လို့သိရပါတယ်။ဖားကန့်ဒေတာမှာ1991နောက်ပိုင်းအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဝင်လာပြီးကျောက်စိန်လုပ်ငန်းတွေအကြီးအကျယ်လုကင်လာတဲ့အခါမှာဒေတာတွင်းကတနိုင်တပိုင်းကျောက်စိန်ထူပေါ်တဲ့ကျောက်သူသမားတွေရဲ့ဘဝဟာပျက်စီးသွားရသလိုတဘာဝပတ်ဝန်းကျင်အပေါ်မှာလည်းဆိုးဆိုးဝါးဝါထိခိုက်စေတယ်လို့ Global Witness အဖွဲ့ကဂျူမန်ကူပါကပြောပါတယ
် Process local people who traditionally made their living from jade have been systematically squeezed out and many have been forced to
အဒီလိုကုမ္ပဏီတွေစဝင်လာပြီးကတည်းကဒီဖက်ကန်ဒေတာမှာကနဦးကတည်းကတနိုင်တပိုင်းအသက်မဝမ်းကြောင်းလုပ်နေတဲ့ဒီလက်လုံးလက်စားဒေတာခံတွေကတဖြည်းဖြည်းနဲ့သူတို့အနေနဲ့ဘေးဖေအပေခံလာရပါတယ်ပြီးတော့သူတို့အနေနဲ့ဒီကြောက်စိမ့်လုပ်ငန်းမှာဆက်ပြီးမလုံကင်နိုင်တို့တဲ့အတွက်တခြားလုပ်ငန်းတွေမှာရှာချံပြီးလုပ်ရတဲ့ကဏ္ဍတွေလည်းရှိလာပါတယ်တချို့ဆိုရင်တော့ရေးရွာလိုက်အဖွဲလိုက်ပြောင်းရွှေ့ရတာမျိုးတွေတောင်ရှိပါတယ်
ဖက်ကန်ဒေတာမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ဝါပြည်သွေးစည်ညီညွတ်ရေးတက်မတော် UWSA နဲ့ပတ်သက်တဲ့သူတွေနဲ့ကချင်လွတ်မြောက်ရေးအဖွဲ့ KNO တို့ပိုင်ဆိုင်တဲ့ကြောက်စိမ့်ကုမ္ပဏီတွေရှိနေပြီးအခုလက်ရှိကချင်ပြည်နယ်မှာဖြစ်ပွားနေတဲ့စည်ရေးပဋိပက္ခတွေကအဲ့ဒီကြောက်စိမ့်ထုတ်လုပ်မှုနဲ့ဓာတ်ရိုက်ပတ်သက်နေတယ်လို့ Global Witness အဖွဲ့ကအာရှဒါရိုက်တာ Mike Davis ကပြောပါတယ
် Both sides get a lot of money from Jade and both sides want to be in the strongest position to get the best share of the Jade.
ဆိုရကံမျိုးပါကျွန်တော်တို့လက်ရှိပဋိပက္ခအတွင်းမှာပါဝင်ပတ်သက်နေတဲ့အစိုးရနဲ့ကျွန်တော်တို့ KIA KIO ဒီနှစ်ဖွဲ့စလုံးကဒီကြောက်စင်းကန္တာကနေအကျိုးအမြတ်အများဆုံးရရှိနေတဲ့ကန္တာနေရလေဖြစ်ပါတယ်ပြီးတော့တို့အနေနဲ့ဖက်ကန်ဒေတာမှာတို့အနေနဲ့ဒီကြောက်စင်းအကျိုးအမြတ်အတွက်အများဆုံးရှိရခွဲတန်းရရှိဖို့အတွက်ပြိုင်ဆိုင်အားပြိုင်ရာကနေဖြစ်ပေါ်လာတဲ့ဟာလို့လေဆိုလို့ရပါတယ
်ကြောက်စင်းထွက်ရှိရာကချင်ပြည်နယ်ဖွံ့ဖြိုးတိုးတက်ဖို့အတွက်အစိုးရနဲ့ကချင်လွတ်မြောက်ရေးအဖွဲ့တို့ဟာအပြစ်အခက်ရစဲနောက်ပိုင်းငြိမ်းချမ်းရေးဆွေးနွေးပွဲတွေစတင်တဲ့အခါမှာဒေသခံလူထုရဲ့အကျိုးစီးပွားကိုပါထဲသွင်းတွက်ချက်ဖို့လူတယ်လို့ Global Witness အဖွဲ့ကအကြံပြုထားပါတယ်တဘာဝတရားစတာအရင်းမြစ်များထုတ်လုပ်မှုဆိုင်ရာပွင့်လင်းမြင်သာမှုဖော်ဆောင်ရေးအစီအစဉ် EITI မှာမြမအစိုးရအနေနဲ့အဖွဲ့ဝင်ဖြစ်ပါဝင်တာကြောင့် လာမယ့်2016ဇန်နဝါရီလမှာတင်သွင်းရမယ့်ပထမဆုံးအစီရင်ခံစာထဲမှာကြောက်စိမ့်နဲ့ပတ်သက်ပြီးဘယ်အတိုင်းအတာအချက်အလက်အမှန်တွေပါမလဲဆိုတာစောင့်ကြည့်ရမယ်လို့ Global Witness အဖွဲ့ကပြောပါတယ်ခင်ဗျာ